VOA မြန်မာဝိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်ကျွန်မဆူမြတ်ပေါ်မှာမြန်မာနိုင်ငံကပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးရန်ပုံငွေကိုဗြိတိန်ရောက်မြန်မာတချို့ကအွန်လိုင်းပေါ်ကနေကောက်ခံတာစတာလင်ပေါင်6000ကျော်မြန်မာကျပ်ငွေနဲ့ဆိုရင်တော့3000ကျော်ရရှိထားပါတယ် Just Giving ဆိုတဲ့အွန်လိုင်းပေါ်မှာရန်ပုံငွေရှာနိုင်တဲ့ website ပေါ်မှာအလှူကောက်နေတာပါဒီအလှူငွေတွေကိုသက်ဆိုင်သူတွေလက်ထဲကိုရောက်အောင်လို့ဘလို့ပို့မှာပါလဲဘန်စလီမျိုးဘန်စလီဆေးရုံကတမားတော်ကြီးဒေါက်တာတင်းတင်းကိုဆက်သွယ်မေးထားပါတယ်အခုလိုမျိုးအွန်လိုင်းပေါ်ကနေအလှူကောက်ပဲလို့ဆက်လုပ်တော့ကဒီလောက်ပမာဏများများရဖို့ရည်မှန်းပြီးလုပ်ခဲ့သလားလို့စပြီးမေးတဲ့အခါမှာဒေါက်တာတင်းတင်းကအခုလိုပြောပါတယ
်။အဲအဲ့လိုရမယ်လို့လုံးဝမမျှော်လင့်ခဲ့ပါဘူး။ကျမတို့အရင်တော့အတာကက်တာဆိုလို့ရှိရင်1000ထိပဲထပ်ထားတာ။1000ကို maximum အဲ့လောက်ပဲရနိုင်တယ်ထင်တဲ့အတွက်ထားခဲ့ပြီးမြင်တဖြည်းဖြည်းနဲ့ target ကိုညှင့်ညှင့်ညှင့်လာတာပါ။ဒါကြောင့်လဲဆိုတော့အလူတွေကအများများလာကြတယ်နော်။ကဘာအရရက်ကဒီပေါ်တော့ဒီ Australia America တငယ်ချင်းညီမိတ်ဆွေတွေအကုန်ကကြားဟုတ်လူကြတဲ့ခါကျတော့ target တာပိုပြီးညှင့်ညှင့်လာပြီးတော့မှအလူတွေကလည်းအများကြီးရလာတာပါ။စေတနာဆက်ထက်တန်စွာနဲ့လူရဲ့အကြောင်းရင်းတွေကကြတော့လေကိုတို့ကအဝေးမှာရောက်နေကြတယ်ပေါ့နော်မြန်မာနိုင်ငံမှာမရှိနေပြီမြင်အဲတစ်ဖက်တစ်လမ်းကကူညီနိုင်ခြင်းနဲ့ကူညီခြင်းနဲ့စိတ်ပေါ့နော်အဲ့ဒီစိတ်ကအကြီးကပါပဲအဲ့လိုဟာမျိုးယုံကြည်ရတဲ့ crowd funding တစ်ခုရွေးလိုက်ပြီးတော့မှကျမတို့စီကို link ရလာတယ်နောက်ပြီးတဲ့ခါကျတော့အဲ့ဒီ link ရတဲ့ခါလာမှလည်းကျမတို့တွေကတန်ယုံကိုအကူအညီတောင်းလိုက်တယ်မကြောင့်လဲဆိုတော့ဒီလိုမျိုး funding ကိုတောင်းခံနေတဲ့အဖွဲ့အစည်းတွေရှိတဲ့ကာလကြလို့ရှင်လူတိုင်းကယုံကြည်ရပါမလားဆိုတဲ့စိတ်ကအမြင်ရှိတယ်ပေါ့နော်။ဒါအဲ့လိုဆိုတဲ့ခါကျတော့တန်ယုံကတန်မကြီးဥဆောင်တဲ့တန်ယုံကိုမိလိုက်တဲ့ခါကျတဲ့ခါကျတော့တန်ယုံကလည်းအဲလိုက်လိုက်လဲလဲပဲအယံဝမ်းမြောက်ပြီးတော့မှသူကပါဝင်ဆင်နွှဲတယ်နော်။သူတို့ရဲ့တန်ယုံအကောင့်ကိုလည်းပေးပြီးတော့မှအဲ့ဒီမှာလည်းတိုက်ရိုက်လို့ရပါတယ်ဆိုပြီးပေါ့ပြောတဲ့ခါကျတော့အမားတို့က just giving ဆိုတဲ့ crowd funding ကဟာနဲ့เนาะတန်ယုံနဲ့ပေါင်းပြီးတော့မှပြုလုပ်တာပါတန်ယုံကိုလည်းလူကျင်လေးရတယ်ဒီဟာကတော့ easy ဖြစ်တဲ့ဒီလိုဟာမျိုးတခါလေးဝင်ထက်လိုက်ပြီးတော့မှကိုဝင်ကိုထက်လိုက်ရင်ခုချင်းချင်းတွေးရတဲ့ဟာမျိုးပေါ့เนาะဒီဟာမျိုးကိုဆက်လုပ်လို့လည်းရပါတယ်ဆိုပြီးမှ Facebook ကနေနဲ့တငယ်ချင်းတွေ Messenger တွေကနေတစ်ဆင့်ဖုန်းကနေတစ်ဆင့်အကုန်ချင်းချင်းလောဝင်မျှပြီးလုပ်ရာနေမှတဖြည်းဖြည်းနဲ့ညာကြီးဖြစ်လာတာပေါ့နော်အဲ့ခါကျတော့ကျမတို့ရဲ့ target ကိုလည်းဖြည်းဖြည်းချင်းနဲ့တင်လိုက်ပါတယ်အဲ့
တော့အခုလိုမျိုးဒီလိုကောက်ခံတဲ့အလူငွေတွေကဟိုရည်ရွယ်တာကဒီမမပြည့်ပြည်သူတွေကိုဗစ်ကာကွယ်ဆေးအတွက်ကိုဒေါက်တာသင်းသင်းတို့ကရည်ရွယ်ပြီးတော့လှူတာပေါ့လေဆိုတော့ဒီရတဲ့အလူငွေတွေကိုဗမာပြည်သူဒီသက်ဆိုင်တဲ့သူတွေလက်ထဲကိုဓာတ်ရိုက်ရအောင်အတွက်ကိုရောဘယ်လိုမျိုးစီစဉ်ထားပါလဲရှင်
အော်ဟုတ်ကဲ့ပါအဲ့ဒါကလေကျမတို့ဒီဥစား just giving ကနေရလာတဲ့ပတ်စံတွေကတကယ်တော့9000ကျော်ပေါ့နော်တန်ယုံကိုဓာတ်ရိုက်လူလိုက်တာကကြတော့ခုလောလောဆယ်တန်ယုံမှရနေတာ12500ပေါ့နော်အဲ့တော့အမတို့ဒီဒီက just giving ကရလာတဲ့ပတ်စံကိုတန်ယုံကိုတွဲလိုက်နေအဲ့တော့တန်ယုံကောင်းနေဝင်သွားပြီးရင်တန်ယုံကနေဦးစီးပြီးတော့မှပဲရန်ကုန်ကိုဓာတ်ရိုက်ဒီ covid ကောက်ခံနေတဲ့ဌာနကိုတခါတည်းပဲသူတို့လွှဲပေးမှာပါရှင်
ဟုတ်ကဲ့ပါဆိုတော့ဘယ်တော့လောက်ဒီပတ်စံဒီအလူငွေတွေကိုလွှဲနိုင်မယ်လို့ရောခံမှန်းထားပါလဲရှင်
။ဟုတ်ကဲ့အဲ့ဒါကလည်း9ရက်နေမှာအမကျမတို့ရဲ့ဒီဥစ္စာ just giving ရောတန်ယုံကအလူငွေတွေအကုန်လုံးကိုစည်ရင်းပိတ်ပါမယ်။အဲ့ဒီခါကြလို့ရှင်9ရက်ပြီးတာနဲ့9ရက်နေ့ February ပေါ့နော် sorry အဲ့ခါကြတော့9ရက်နေ့ February မှာပိတ်သွားပြီးတဲ့ခါကြလို့ရှိရင်6ရက်နေ့ကြလို့ရှိရင်ပတ်စံအကုန်လုံးကိုတန်ယုံကနေရန်ကုန်ကိုချက်ချင်းလွှဲနိုင်ပါလိမ့်မယ်။
ဟုတ်ကဲ့ပါရှင်ဆိုတော့အခုလိုမျိုးဒီလှူခြင်းတဲ့လူတွေပေါ့နော်ဒီလိုဗမာပြည်ကကိုဗစ်ရံပုံငွေအတွက်ကိုဒေါက်တာသင်းသင်းတို့လုပ်နေတဲ့အလှမအလှထည့်ခြင်းနဲ့ဆိုရင်ရောဘယ်လိုမျိုးထည့်လို့ရနိုင်ပါလဲရှင
် just giving ပေါ့နော် website လေးကိုဝင်လိုက်တာဝင်လိုက်ပြီးရခါကြလို့ရှင်အဲ website ထဲမှာမြန်မာ covid လို့တဲလိုက်လိုက်ရင်ကိုတော့မှပေါ်လာပါတယ်ဒါမှမဟုတ်လို့ရှင်တော့ alternative ပေါ့နော်အဲကျမတို့ CRD Facebook မှာဖြစ်ဖြစ်နော်အခုအလူကောက်ခံနေတဲ့ဒီဘူလီတဲကနေမှ link လေးကိုရလာရင်လေအဲ့ဒါမှကြတော့ဓာတ်ရိုက်ပဲနှိပ်ပြီးတော့ဝင်လို့ရပါတယ်နောက်ပြီးရခါကြလို့ရှင်တန်ယုံကိုလည်းဓာတ်ရိုက်ဆက်သွယ်ပြီးတော့မှတန်ယုံရဲ့အကောင့်ကလည်းပါတယ်ဆိုရက်ကတန်ယုံကိုလည်းတန်ယုံအကောင့်ထဲကိုတခါလေးဓာတ်ရိုက်ထည့်လိုက်လို့လည်းရပါတယ်တန်ယုံအကောင့်ထဲကိုဓာတ်ရိုက်ထည့်ခြင်းအပြင်တစ်ခုကောင်းတာကတော့ကျမတို့ရဲ့ဒီဝင်ဆောင်ကပေါ့နော်ခုနက just giving platform ကိုပေးရတဲ့ percentage ကိုမပေးရတော့ဘူးပေါ့နော
် Burnsley မြို့ Burnsley ဆေးရုံကတမားတော်ကြီးဒေါက်တာတင်းတင်းဖြစ်ပါတယ်ရှင်ကျမဆုမြတ်ပါမှာ